လာရှုကုတ်ခိုင်မူဆေလန်ဟာဒီကနေ့ကားအတွားအလာတွေပြန်လဲစတင်နေပြီးတော့တခြားနေဆက်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှုကွန်းလုံချင်းရွှေခေါ်လမ်းတွေမှာတော့တရားတစင်းဖြစ်စည်းခံရပြီးတော့ကားအတွားအလာတွေရပ်တန့်နေပါတယ်တချိန်ထဲမှာပဲလာရှုမြို့အနီးခလာရ291ကိုလည်းလက်နက်ကင်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဒီလ15ရက်နေ့ကစပြီးစနေရက်ကြော်ကြပိတ်နေခဲ့ရတဲ့လာရှိုးတိန်ကြီးကွက်ခိုင်မူဆယ်လမ်းပိုင်းဟာ26ရက်နေ့ကကားတွေပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပေမဲ့29ရက်နေ့နေ့ကင်းမှာကွက်ခိုင်နဲ့နတ်ဘက်ကအကြားမှာလက်နက်ကိုင်အဖွဲ့တွေကလမ်းပိတ်ဆို့ခဲ့တာကြောင့်ကားသွားလာတွေယာယီရပ်ဆိုင်ခဲ့ပါတယ်ဒီကနေ့မှာတော့မူဆယ်နဲ့လာရှိုးအကြားမှာကားတွေအတော်များများပြန်လည်သွားလာနေပြီလို့မူဆယ်မြို့ဂျူနာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်
ဟုတ်ဒီနေ့တော့အလုံးစင်ပြည်တယ်လမ်းကြောင်းမှာတော့ပိတ်ဆို့မှုလုံးဝမရှိဘူးပေါ့။နေရာခရောအလုံးစင်ပြည်နေကြပါတယ်။ကားတွေလည်းထွက်ပါတယ်။မနေ့ကတော့ကျွန်တော်အဲဒီကုတ်ခဲရှိခင်းတာမှာပိတ်နေတဲ့ကားတွေကအရင်ဒီပိုင်းကျဟိုအတက်နဲ့ဆင်းနေချမ်းကြီးလွတ်ပြီးတော့ခါကျကျွန်တော်အဲခုနိုင်လောက်မှာတော့မူဆယ်အိမ်ကိုဒီလိုလေးပြန်ရောက်ပါတယ်ဗျာ
။ညဖက်ကကဒေသခံတဦးကလည်းဒီနေ့အခြေအနေကိုအခုလိုပြောပါတယ်
။ဟုတ်ဒီနေ့မနေ့ကတော့လာရှူးလောက်ကနေပြီးတော့ခုမူဆယ်ကိုတောက်ရောက်သွားနေကြတယ်။ကားရီကတော့လူလည်းပြီးတော့တွားနေရကြတော့ပွင့်တဲ့ချိန်ဆိုပြီးတော့ခီးတဲ့ကားရီကတော့ရင်းလို့အချိန်နဲ့ထွက်တဲ့ကားရီကကွာအချိန်နဲ့မဟုတ်တော့ဘူးသူကဟိုလမ်းကြောင်းကောင်းကောင်းလို့ထွက်နေကြတယ်။နေရာတော့သူတို့ခဏတော့ပိတ်သွားသေးတယ်။အေးပိတ်ပြီးမှတော့ပွင့်ပုံတော်နဲ့မန်လွေကြပေါ့။အေးအဲ့နာမှာပြစ်ခတ်မှုလည်းနည်းနည်းဖြစ်တယ်ပြောရဲနောက်ကားလည်းတစ်စီးအတွဲကားတစ်စီးရောက်ကကန့်လန့်ခံတယ်
ဒီကနေ့လာရှုံမူဆယ်လမ်းပိုင်းမှာကားတွေသွားလာနိုင်ပေမဲ့အခြားနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့လာရှုံကုန်လုံချင်းရွှေဟော်လမ်းတိန်နီနဲ့ကုန်လုံကြားကနာတီတရားကိုမင်းညားကဖျက်ဆီးခံခဲ့ရတယ်လို့ဒီကနေ့မနေ့မှလည်းလာရှုံမြို့နီးမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီအခြေအနေကိုလာရှုံမြို့ကန်တူကအခုလိုပြောပါတယ
်ဒီနေ့မနေ့လာရှုံမြို့နဲ့ဆိုတော့နီးရဲ့နတ်ပေါင်းစီးရွာဆိုင်ရာတက်ကုန်ဝိုင်းနာဆက်ဆက်လက်ဆိုတက်ကလူကြီးကတိုက်ပွဲဘက်ကိုများဖြေးထားတော့အဲ့ဆော်ယုတ်က၃နာရီလောက်တိုက်ခုပြန်အခုကမြို့က၆ကပ်ပြီးဆိုင်ကျန်းနေကုန်းပိတ်ထားဒါမှမဟုတ်မင်းရဲ့ဆယ်နိုင်ရတဲ့ပိန်ကြီးစလုံးလမ်းပေါ်ကနာတီရွာထွက်လာတခါအရင်တစ်ခါတော့ဖြစ်ပြီးပြီဒါနည်းနည်းလေးပြတ်တာအခုတစ်ခါတော့လုံးဝဖျက်ဆီးတဲ့
တရားပျက်စီးသွားတာကြောင့်ကားအသွားလာရင်ရက်ဆိုင်နေကြောင်းလည်းပြောပါတယ်နံပောင်ရွာအခြေစိုက်တရင်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လာရှိုးမျိုးကရဲရရှိတူကအခုလိုပြောပါတယ
်နံပောင်တဲ့အထိုင်ခလာရနီကိုဒီဟုတ်တယ်ရာကူကတော့ပြီးသွားပြီလို့ပြောတယ်သူတို့ကအဝေးရပါလက်နဲ့ကြည့်နေတယ်ဖြစ်တာပါအဲမနေ့ဟိုလာက6နာရီကျော်လောက်တာပဲအဲညင်သွားလာတာတော့ဟို9နာရီကျော်ကျော်လောက်ပဲ
ဒီလ15ရက်နေ့နောက်ပိုင်းတိန်နီကုန်းလုံးကြားမှာတံတားသုံးစင်းဖျက်ဆီးခံခဲ့ရပြီး25ရက်နေ့မှာတမရော်ကတံတားတွေပြန်လည်ပြုပြင်ခဲ့တာကြောင့်ကားတွေသွာလာနိုင်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကိုတော့ TNL ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူပုံမူတိုက်ကြော်ကအခုလိုပြောပါတယ
်တပ်ဖွဲ့ကတော့3-4နေရာလောက်ရှိတယ်ကျွန်တော်အခုဒလိုက်နေတော့ဒီလိုပြောတော့9နေရာဖြစ်တယ်ဒီလာရှိဘူးအောင်မြင့်နေတဲ့မနေ့ကကျောင်းမင်းပါလိုက်တာကတနေ့ဖြစ်တယ်ကုခိုင်လုံဆင်းရနာမတနေ့ဖြစ်တယ်ကုခိုင်နာကတနေ့ဖြစ်တယ်ကုခိုင်မြို့နယ်ထဲကမန်လွယ်နာမတနေ့ဖြစ်တယ်လုံဆင်းနဲ့မန်လွယ်ကနေတဲ့နေ့ရကလနာမဝဖြစ်တယ်ကျန်တဲ့နေရာကတော့ဒီကလန်အပြင်မဲ့ဘူး
တမရော်ဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့မင်းညကနာတီတတာဖြစ်စည်းခံရတာနဲ့ဒီကနေ့မနေ့လာရှိုးအနီတက်ရင်ကိုအဝေးကပြစ်ခတ်တာရှိကြောင်းပြောပေမဲ့တခြားတိုက်ပွဲသတင်းတွေကိုတော့ပြောဆိုတာမရှိပါဘူးအစိုးရနဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေကြားမှာတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာပဲနှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်မိုင်းလာဒါမှမဟုတ်ကျိုင်းတုံမှာတွစ်ဆုံမဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့မိုင်းလာမှာတွစ်ဆုံဖို့လိုလားကြောင်းတုံ့ပြန်တာတွေရှိနေပါတယ်